ကမ္ဘာ့ဘဝကိုဗစ် -19 ရောဂါကူးစက်မှုတွေမှာတော့အမေရိကန်ပြည်ထောင်စုကရောဂါကူးစက်မှုနဲ့တိစုံမှုအများဆုံးနိုင်ငံဖြစ်သက်ပြီးတော့ရှိနေပါတယ်။အမေရိကန်မှာကိုဗစ် -19 ရောဂါကူးစက်သူဥယျာဉ် 17.9 သန်းကျော်နဲ့တိစုံသူ 3 သိန်းခွဲကျော်ရှိလာပြီဖြစ်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ရှေ့သတင်းမှအတွင်းကြားအောင်ပဲကျေးဇူးတော်နေ့အခမ်းအနားကိုဗင်မောင်းတော့ပဲအိမ်မှာပဲနေကြဖို့နဲ့သူတို့ရဲ့အားလည်းအစည်းအဝေးကိုပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့တခြားကျန်းမာရေးမဟာမိတ်အဖွဲ့၃ဘွဲ့ကတရားကျင်ညာချက်တွေမနေ့ကထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ယောဂကူးစက်သူ၉သန်းကျော်နဲ့ဒုတိယအများဆုံးဖြစ်နေပြီးတော့အိန္ဒိယနိုင်ငံမှာဒီနေ့ယောဂကူးစက်သူ45,000ကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယပြည်ထဲနောက်ဘရဇိုးနိုင်ငံကတော့ကူးစက်သူ6သန်းကျော်နဲ့ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါ့ပြင်အမေရိကန်ရဲ့အိမ်နီးချင်းမက္ကဆီကိုနိုင်ငံမှာတော့တေဆုံးသူ3သိန်းကျော်ရှိသွားပြီဖြစ်ပြီးတော့မက္ကဆီကိုနိုင်ငံဟာCOVID-19 ရောဂါကြောင့်သေဆုံးသူ3000ကျော်လာတဲ့သေဒ္ဓထမြောက်နိုင်ငံဖြစ်လာနေပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပြီးတော့ရောဂါကူးစက်သူ 14,318 ယောက်ရှိတယ်လို့ပြောပါရစေခင်ဗျာ။